မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ဘေယိုမပါဝင်တော့ဖို့အတွက်မြောက်ကိုရီးယားဘက်ကတောင်းဆိုလိုက်ပါတယ်။သူအစားပိုတည်ထားပြီးတော့ရှင်းချက်သူနဲ့မှအဆက်ဆံလုပ်ဖို့မြောက်ကိုရီးယားအစိုးရကလိုလားတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကွမ်ဂျောင်ကန်ရဲ့ပြောကြားချက်ကိုအစိုးရပိုင်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။ပယ်ထိန်ချက်လက်နက်အသစ်ဆန်းသပ်မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကကြီးကြပ်ခဲ့တဲ့ဆိုတဲ့သတင်းကိုမြောက်ကိုရီးယားအစိုးရထုတ်ပြန်ပြီးနိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်နိုင်ငံသားဝင်ကြီးနဲ့မဆက်ဆံနိုင်တော့ဘူးလို့အကြီးအကဲတာဝန်ရှိသူရဲ့ပြောကြားမှုထွက်ပေါ်လာခဲ့တာပါ။စံတက်တဲ့လက်နက်နဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပေမဲ့ Tactical Guided Weapon လို့သုံးလုံးတဲ့အတွက်အမေရိကန်ပြည်ထောင်စုအထိပြင်နိုင်တော့တဲ့တာဝန်ပြပယ်တင်းတော့မဟုတ်ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့မြောက်ကိုရီးယားနျူကလ িয়ার အရေးစတဲ့ဆွေးနွေးခဲ့ခြင်းကစလို့မြောက်ကိုရီးယားဘက်ကအကြီးအကျယ်ရန်စရာရောက်တဲ့တာဝန်ပြမစ်ဆိုင်းတုံးစံတက်မှုနျူကလ িয়ার စံတက်မှုတွေကိုမလုပ်တာတစ်နှစ်ကျော်ပါပြီ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအန်တို့ကFebruary လကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ဆွေးနွေးမှုနောက်ပိုင်းမှာတော့နှစ်နိုင်ငံကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေရဆိုင်နေပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားစီစဉ်နေတဲ့ကင်ဂျွန်အန်ဟာရှေ့သတင်းပတ်ထည့်ကြရင်ရုရှားနိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာတပ်ပါရာရစီမဲ့ကိစ္စတွေကိုသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးမယ်လို့ပြောလဲရပါတယ်။